စိန်သက်သက်ရပ်ဆိုင်ထားတဲ့မြစ်ဆုံစီမံကိန်းကိုလာမယ့်နှစ်တွေအတွင်းမှာပဲပြန်ပြီးစနိုင်တဲ့အနေအထားတွေရှိနေတာမို့ကချင်ပြည်နယ်ကအေယာဝတီမြစ်ဖြားခံရမေခမလိခမြစ်နယ်တွေမှာဆောက်လုပ်မယ်ရေကာတာအများပြားပါဝင်တဲ့ဒီစီမံကိန်းကိုဆက်ပြီးလှုပ်တဲ့မလှုပ်တဲ့မြန်မာနိုင်ငံဘူမိသိပ္ပံအသင်းကအတွင်မှုဦးစိုးသူရထွန်းရဲ့အမြင်ကိုကြည့်ကြရအောင်ပ
ါဒီဘာဝဘီအန်နီရောဒီဘာဝဘဝင်းနီရောလည်လာတဲ့ပညာရှင်အနေနဲ့ကြည့်ရမယ်ဆိုရင်ဟိုပထမဦးဆုံးတော့ကျွန်တော်အများပြည်သူကအကန့်ကွက်နေကြလို့ပဲ AI မြေရဲ့မြေကြောင်းအတွက်ဒီကိန်းနေနာမှုတွေဖြစ်နိုင်ပါတယ်ဟိုစနေကြအသေးစိတ်မြေကြောင်းတစ်ကြောင်းလုံးကိုအသေးစိတ်လည်လာခဲ့မှုမရှိဘဲနဲ့ကိုလိုချင်တဲ့နေရာမှာသွားပြီးဆက်ပေးလိုက်မယ်ဆိုရင်ဒီတွေအောက်ကအချီအချောင်းအချီအားယောနေသွားတာတွေပို့ပြီးတော့အနေတွေတောင်းတွေပို့ပြီးထွန်းလာနိုင်တာတွေနောက်တစ်ခါမြေအထက်မြေညာနဲ့မြေကြီးပိုင်းမှာဒီရေရဓာတ်ဖွဲ့စည်းပုံပြောင်းလဲတဲ့အတွက်ကြောင့်ဒီရေနေသတော်ဘာတွေထိခိုက်နေတာတွေဆိုတာတွေကပထမဆုံးတွေ့ရမယ့်ပြဿနာပါပဲ project ဒီအားလုံးမှာလုပ်ပြီးဆိုရင် improvement တွေဆိုတဲ့အထက်မှာ improvement ပါတယ်စုရှည်ပေါ့လူတွေရဲ့အမြင်တွေပါတယ်နောက်တစ်ခါကာချာဒါရေးမှုစောင့်နေပါတယ်ရှိလဲဆိုတာလည်းပါတယ်ပေါ့နောက်တစ်ခါရေလွှမ်းသွားတဲ့နေရာမြုပ်တဲ့တဘာဝရေးမြစ်တွေပေါ့ဥမာကျွန်တော်ရွှေတွေငွေတွေလိုဒီတတုတိုက်တွေလည်းရှိနိုင်တာပဲလေအဲ့လိုအားမျိုးတွေလည်းပါတယ်နောက်တကား traffic ပေါ့လူတွေတွာလာရေးလွားရေးလာရေးဆိုတော့အဲ့လိုရှိတော့မျိုးစုံပါပါတယ်တခြားလဲကျွန်တော်တို့ဒီ data ဒီ data ကိုငိုသူလူပတ်ဝန်းကျင်ဟိုလေ့လာမှုလုပ်တယ်ဆိုတော့ကျွန်တော်တို့သဘောမကျတဲ့အချက်တွေပေါ့လीဆိုလိုတာကတော့လိုအပ်တဲ့ scope အားလုံးကိုကဘာလုံးမသွားဘူးပေါ့ဆိုတော့ဘဝပတ်ဝန်းကျင်လေ့လာမှုဆိုတာလူအများစုရဲ့ထင်မြင်ချက်တွေဒီမှာရှိတဲ့တိုင်းရင်းသားတွေရဲ့ဓလေ့ထုံးတမ်းအရာဟိုသူတို့တန်ဖိုးထားမှုတွေစာနေစာပြီးဒီရှင်းအောင်ရေးမှုမွေးနေ့တွေတန်ဖိုးထားတဲ့နေရာ data တွေရှုခင်းရှုွက်တွေဒါတွေအားလုံးပါပါတယ်ဆိုတော့အဲ့ဒီအပိုင်းတွေကိုတို့တွေသေးသေးလေ့လာတော့မှရှိတဲ့အတွက်ကြောင့်ဒီမှာပြည်သူများမြင်တယ်လို့ပဲထိခိုက်နိုင်ကြတာတွေအများကြီးရှိနေတယ်ဆိုတော့တွေ့ရပါတယ
်။ယဉ်ကျေးမှုနဲ့ပတ်သက်တဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာထိန်းသိမ်းရမယ့်အချက်အဓိကဘာတွေတွေ့ပါလဲအဲ့ဒီ data မှာ
။ယဉ်ကျေးမှုဆိုတာကျွန်တော်တို့တာမန်စဉ်းစားရင်တော့ရှိအောင်အောက်အုံတို့ဘာလို့လို့ထင်လောက်စရာရှိတယ်ပေါ့။ဒါပေမဲ့တစ်ဖက်ကကျတော့ဒီမြေဆုံ data ရဲ့ရှုခင်းရှုွက်ကိုယ်တိုင်ကဒီကချင်တိုင်းသားတွေဒီ data ကန်တိုင်းသားပြည်သူတွေကအမတန်မှဟိုတံမိုးထားတဲ့နေရာကြီးတစ်ခုဖြစ်နေတယ်ပေါ့။လုံးရတဲ့နှစ်ပြားသွားလေးရပဲဒီကချင်ပြည်တို့သူတို့ဒေတာကိုအထိမ့်မှပြုတ်လိုက်ရင်လေဒါတော့ပဲသူတို့ကကိုစားပြုတ်လို့သဘောထားတဲ့နေရာဖြစ်နေတယ်ပေါ့ဆိုတော့အဲ့ဒီဟာကိုယ်တိုင်ကကျွန်တော်ဘယ်လိုမှညှင်းပယ်နိုင်တဲ့ကိစ္စပါပဲဆိုတော့ဒီနေရာမှာလှုပ်လို့ဖြစ်ကုန်မဖြစ်နိုင်တဲ့စားထိုးပြီးလို့မရတဲ့ဟာဖြစ်နေပါတယ
်ဒီ social လို့ပြောတဲ့လူမှုပေါ့နော်ယဉ်ကျေးမှုဆိုင်ရာတဘာဝပတ်ဝန်းကျင်ထိခိုက်မှုတွေအပြင်ဟိုတောတောင်ရေမြေတဘာဝပတ်ဝန်းကျင်ထိခိုက်မှုရောဘာအချက်တွေရှိပါလဲ
ဟုတ်ကဲ့တော်အမှုဆုံးအဲ့လိုမျိုးတွေဖြစ်နိုင်ကြီးကဘယ်မှာသွားပြီးတော့ပေါ်ပြလဲဆိုတော့ဒီလိုနဲ့ area များလောက်လို့ချင်းပေါ်ပြပါတယ်တကယ်လို့မြင့်ညာမာတာဒီစေရီဆောက်ဖို့ရှိတယ်ဆောက်ရင်ဆောက်ဖို့လည်းရေးကြီးလိုအပ်တယ်ဟိုစီးပွားရေးရာလည်းသူတို့ဘက်ကဟိုဒေသခံအတွက်ကောဟိုတိုက်ပြည်အတွက်ကောအကျိုးမြတ်ရှိတယ်လို့စဉ်းစားမယ်ဆိုရင်တော့ဒီလိုနဲ့ area နည်းလို့ချင်းတော့အတန်အတင်းတင်းတယ်ရှိနိုင်ပါတယ်ဒါပေမဲ့ဒီမြေဆုံစီမံကြီးနဲ့သူတို့ပြထားတဲ့အရာဒီလိုနဲ့ area ဟာတိတ်များလွန်နေတယ်ကျွန်တော်တို့သိရတော့ကတော့မြေဆုံစီမံကိန်းမှာကသူ့ရဲ့အထက်မှာ16ခုလောက်ပါနေပါတယ်ဆိုတော့နောက်တစ်ခါဒီအရာမြေကိုစီဝင်တဲ့ဒီ MI ခပေါ့မိခမြေရဲ့မြေတက်တက်ဖြစ်တဲ့ဒီငေါ်ချမ်းခတို့ဆိုတခြားမြေကျောင်းတွေမှာလည်းတခြားသူ့ရဲ့ cascade ပေါ့စင်ငယ်စင်ငယ်လောင်တဲ့စင်ငယ်လေးတွေလည်းအများကြီးပါတယ်ဗျဆိုလိုတာတော့ကျွန်တော်တို့အမြင်ရဆိုရင်16ခုလောက်တောင်ရှိမယ်လို့ထင်ပါတယ်ဒါဒီနေရာကကျွန်တော်တို့အားလုံးသိတဲ့အတိုင်းပဲလားဘောများများမလိလာရသေးတဲ့နေရာလည်းဖြစ်တယ်တေတော်ကြီးတွေကအများကြီးကြံနေသေးတယ်တေတော်တွေမှာဒီ biodiversity ချူတောင်းတာလည်းအရေးကြီးတဲ့ဇီဝရင်းမြစ်တွေအများကြီးရှိနေပါတယ်ရေလွှမ်းတဲ့ area ကျေလေလေးဒီဟာတွေဆုံးရှုံးမှုကများလေလေပါပဲဆိုတော့ရေလွှမ်းတဲ့ area ကျင်းချင်းလေးတွေနဲ့ဇီဝရေးဖြစ်အောင်ဖောက်ဝဲနိုင်နေဆိုရင်တော့အမျိုးစဉ်းစားလို့ရပါတယ
်ဒီဥစ္စာကကုန်းပေါ်မှာရှိတဲ့သဘာဝအရင်းမြစ်ပေါ့နော်ဒီမြေအောက်မှာရှိတဲ့သင်္ယဇာတတွေနဲ့ပတ်သက်ပြီးတော့အဲ့နေရာမှာအလားအလာတွေဘယ်လောက်ရှိပါလဲ။ဘယ်နေရာမျိုးတွေမှာအဓိကရှိနိုင်လဲအဲ့ဒါထောက်ပြပေးပါ
။ဟုတ်ကဲ့အဲ့ဒီမြေကြီးလားရဲ့အထက်ပိုင်းကတော့ကျွန်တော်က tree gun data လို့ခေါ်တာပေါ့လေ။ဒီနေရာတွေကိုယ်တိုင်ကအားလုံးသိတိုင်းမှာပဲ။နေရာမြေကန်တစ်ချောင်းမှာရွှေကျင်ပြီးတော့ဒီဝါးလေးလို့ရခဲ့တဲ့နေရာပေါ့။ဒီတင်သွားပြီးရင်တော့ရွှေတပ်တူမိုင်းကြီးတွေမပေါ်ခင်တော့ရွှေထွက်တယ်ဆိုရင်အဲ့ဒီ data ပဲထွက်ပါလေ။ကျွန်တော်ကနှုံးဆောင်တဲ့အနေတွေတည်းကနေမြေကြောင်ကနေကျင်ယူကြတာပေါ့။ဆိုတော့အဲ့လားဒီကဘာကိုညွန်ပြလဲဆိုတော့သူ့အထက်မှာဆိုရင်ပို့ပြီးတော့ကျွေလိုဒီတံပိုးရှိတဲ့တတူရိုင်းနေမပေါ်ထုတ်ရသေးတဲ့နေရာတွေအများကြီးရှိနေတယ်ဆိုတော့ပြနိုင်ပါတယ်။နောက်တစ်ခါဝိဗေဒအနေထားရလဲဒီနေရာဒီ geological structure တွေဟို fault ကြီးတွေများတဲ့နေရာပေါ့ဒီလိုနေရာတွေကပို့ပြီးတော့ဒီတရားသာတာတွေနဲ့တွေ့ဖက်လေးရှိနေပေါ့ဆိုတော့အခုရေလွှမ်းတဲ့နေရာတွေကျေသွားလေလေတရားသာတာရှာဖို့တူဖွင့်လန်းနေသွားလေပေါ့ geology နေနေရနေပြီးတော့သွားနိုင်တော့သွားပြီးလေ့လာထားတဲ့အဆင့်လောက်ပဲရှိတယ်ပေါ့တကယ်တကယ်ကြီးမားမားရှာဖို့လေ့လာဖော်ထုတ်ရတာဘာမှမကြည့်သေးပါဘူး
ဆရာအဓိကကတော့မြစ်ဆုံပေါ့နော်မြစ်ဆုံဒေတာကဒီရင်ကျေးမှုဆိုင်ရာအမွေနှစ်ကထိမ့်သိမ့်တဲ့နေရာဒီနေရာထိမ့်သိမ့်ပြီးတော့အပေါ်ဘက်တွေမှာကျန်တဲ့နေရာတွေမှာဆယ်တွေဆောင်ရအောင်
အဲ့ဒါဆိုရင်တော့ကျွန်တော်တမျိုးစဉ်းစားတင်ပါတယ်တခြားဆွေတွေထက်မှစောင့်မယ်ဆိုရင်သူတို့ကြောင့်ဖြစ်လာမဲ့ဘဝဉင်ကြီးကြီးမှုတွေပေါ့ employment နဲ့ impact တွေ social impact တွေအားလုံးအသေးစိတ်လေ့လာပြီးတော့မှ10ခုလို့5ခုလို့တွဲမစဉ်းစားဘဲနဲ့တစ်ခုချင်းထပ်စဉ်းစားမယ်ဆိုရင်တော့စဉ်းစားတဲ့နဲ့အပိုင်းတွေရှိပါတယ်အဲ့ဒီအထက်ဒေသတွေကမိမျက်နှာပြင်အိမ့်မြင့်ကတရားတူတူလေးတွေမှာအများကြီးကွာခြားပါတယ်တချို့စင်ကလေးတွေကကျတော့ဓာတ်ရိုက်ဘဝဉင်ကိုထိခိုက်မှုကအများကြီးနည်းတယ်ပေါ့အဲ့လိုမျိုးလေးစဉ်းစားနိုင်ရင်တော့လည်းကောင်းပါတယ
်ငလျင်ချောပေါ်မှာကျနေတာဆိုတော့သူ့ရဲ့အန်ဒီကဘယ်လောက်ရှိလဲဘယ်လောက်ရိုက်ခတ်နိုင်လဲဆိုတာနည်းနည်းတော့အချင်းချုံလေးပြောပြပေးပ
ါလင်းအန်ဒီကလည်းအများကြီးအရေးကြီးတဲ့အကြောင်းတစ်ခုပါပဲဒီနေရာကတိုင်းပြည်ပြည်နဲ့လည်းအမှန်နီးနေတယ်သူနဲ့သူအလားတူဒီတက်ချင်းလှုပ်ရှားစေဖြစ်တဲ့ပြည်ပြည်တွေကလည်းအများကြီးပဲရှိနေပါတယ်ပြည်ပြည်တချောင်းနဲ့မဟုတ်ပါဘူးဆိုတော့အားလုံးကလည်းငလင်လှုပ်နိုင်ကြီးကလည်းရှိနေပါတယ်ဆိုလိုတာအမှတ်တမ်းတွေရဖို့ပဲဒီဟောင်းက46နဲ့တူတဲ့ဇော်တဲ့ကာလတွေမှာလှုပ်ခဲ့တဲ့ငလင်တွေက9.8လောက်ထိတောင်ကြီးတဲ့ပမာဏအင်ကြီးတွေဖြစ်ခဲ့ပါတယ်ဒီလိုပတ်တမ်းတွေလည်းရှိနေတယ်ဆိုတော့ငလင်နဲ့ပတ်သက်ပြီးတော့အသေးစိတ်လေ့လာပြီးတော့မှလာတိုက်တန်လုံလောက်တဲ့ရင်ဆိုင်မှုရှိမှလားဒါကိုလှုပ်လို့ရမှာဖြစ်ပါတယ်
တရုတ်နိုင်ငံကနေဦးစီးပြီးတော့မြေဆုံဒေတာမှာဆယ်စီမံကိန်းတွေလုပ်ခဲ့ဆိုတော့တရုတ်နိုင်ငံမှာရော
geologically အရမ်း complex ပေါ့ချုပ်ထွေးတဲ့နေရာမျိုးရေတို့တော့မဟုတ်ဘူးဒါပေမဲ့သူတို့နိုင်ငံမှာလည်းဆယ်ကြီးကြီးလေးစောက်ခဲ့ကြတယ်ဥမာရှုပြောင်သုံးတွယ်ဆယ်ဆိုရင်လည်းတဘာဝဘဝဉင်ကတော့အကြီးကျယ်သူကြောင့်ထိခိုက်တာဖြစ်ပါတယ်ဆိုတော့သူတို့တွေတောက်နိုင်နေဆိုတော့ရေချင်းတော့ကြီးကောင်းရှိမယ်ဒါပေမဲ့အဲ့ဒီဆယ်ကြီးကဒီအနေနဲ့ကင်းရှင်းအောင်ဘယ်လောက်ဒီတဘောဘဝဉင်မထိခိုက်အောင်စောင့်နိုင်လဲဆိုတော့ကျွန်တော်ကထောက်ထားခရင်ခန့်ကမရှိပါဘူးဆိုလိုတာကျွန်တော်တို့ကသူတို့အတွက်ယုံကြည်ရတော့တဲ့အခြေအနေမျိုးမရှိတာတွေ့ရပါတယ်သူတို့ transparency ပေါ့လေပညာရှင်တွေရဲ့လေးလာထားတယ်သူတို့လည်းလှုပ်လာလှုပ်ထားပါတယ်ပေါ့ဒါပေမဲ့ဒီလိုလှုပ်တာဆိုတာကိုကျွန်တော်တို့ပြည်တွင်းမှာရှိတဲ့ပညာရှင်တွေအဖွဲ့အစည်းတွေဒီသက်ဆိုင်ရာဌာနတွေရှိမှရှင်းရှင်းလင်းလင်းနဲ့ဒါကိုစစ်ဆေးခံယူဖို့တင်ပါတယ်ဒါမှသာအားလုံးကဝိုင်းပြီးတော့သူ့အမြင်ကိုမြင်ရဖလေလို့လေးရမယ်ကျွန်တော်တို့ဘက်ကလည်းဒီလိုတွေမြင်တာရှိတယ်သူတို့ရဲ့လေ့လာမှုတွေဒီအတွက်ပြင်ဆင်တဲ့ဒီဇိုင်းပေါ့ပြည်သူလုံးရှိလားဆိုတာကိုဝိုင်းပြီးတော့ဝေဖန်ကြံပေးနိုင်မှာဖြစ်ပါတယ
်ဦးစိုးသူရထွန်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့မြေပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်